အမေရိကန်တရားရုံးချုပ်တရားသူကြီးအဖြစ်မြင်တင်သွင်းခံထားရသူဘရက်ကဗနော့ကလိမ်ပိုင်းဆိုင်ရာအကြမ်းဖက်ခဲ့တယ်လို့ဆွတ်ဆွဲထားတဲ့ Christine Blasey Ford အနေနဲ့လာမယ့်ကြာသပတေးနေ့မှာလွှတ်တော်ကော်မတီရှင်းမထွက်ဆိုဖို့သူမရဲ့အကျိုးဆောင်ရှေ့နေတွင်နဲ့အထက်လွှတ်တော်တရားရေးကော်မတီကြားယာယီသဘောတူညီချက်ရရှိသွားပါပြီ။မနေ့ရှင်နေ့ကနှစ်ဖက်တို့တယ်လီဖုန်းဆက်ဆွေးနွေးပြီးတဲ့နောက်သဘောတူခဲ့ကြတယ်လို့မီဒီယာတွေမှာဖော်ပြကြပါတယ်။ကော်မတီရှင်းမောက်ကြားနာမှုနဲ့ပတ်သက်ပြီးစီကံချက်တွေကိုတော့ဒီကနေ့တနင်္ဂနွေနေ့မှာဆက်ပြီးဆွေးနွေးကြမယ်လို့ခန့်မှန်းထားကြပါတယ်။ဆွဆွဲထားသူ Christine Blasey Ford ကကော်မတီရှင်းထွက်ဆိုဖို့ဖိတ်ကြားချက်ကိုလက်ခံလိုက်ပြီးလို့ပြောထားတဲ့အီးမေးလ်တစ်စောင်ကို Ford ရဲ့ရှင်းနေတွေကပို့လိုက်တာပါ။အီးမေးလ်ကနေတစ်ဆင့်ပေးပို့ထားတဲ့ဖိတ်ကြားချက်ထဲမှာဖော်ပြထားတာအများပြားဟာသူ့ရဲ့ဆွဆွဲချက်တွေအပေါ်မျှတာပြီးဘဲမလိုက်တဲ့စုံစမ်းစစ်ဆေးမှုလုပ်မယ်လို့ကော်မတီကဂရိပေးထားတာနဲ့လုံးဝကန့်ညီမှုမရှိသလိုသတင်းပေါက်ကြားမှုနဲ့လုပ်ငန်းစဉ်ကိုထိခိုက်စေတဲ့အနိုင်အထက်လုပ်မှုတွေအပေါ်စိတ်ပြက်ရပေမဲ့အသေးစိတ်တွေအပေါ်သဘောတူနိုင်ကြမယ်လို့မျှော်လင့်ထားတဲ့အကြောင်းရှင်းတွေပြန်ပို့တဲ့အီးမေးလ်ထဲမှာဖော်ပြထားပါတယ်။ထွက်ဆိုပွဲလုပ်မဲ့အခန်းထဲကိုသတင်းမီဒီယာတွေဝင်ရောက်ခွင့်ကတ်တပ်ဖို့နဲ့အဲ့ဒီအချိန်မှာမစ္စတာကဗနော့ရှိမနေဖို့အစောပိုင်းမှာဖို့ဒ်နဲ့သူ့ရဲ့ရှင်းတွေကတောင်းဆိုထားတာပါ။ထွက်ဆိုဖို့ကိစ္စအကြောင်းပြမို့အတွက်ထက်လွတ်တော်ကော်မတီကတောက်ချာနေည10နာရီနောက်ဆုံးသတ်မှတ်ပေးခဲ့တာပါ။ဒါပေမဲ့လည်းတောက်ချာည10နာရီမထိုးခင်မိနစ်ပိုင်းလိုမှာပဲနောက်ထပ်တရက်တိုးပေးဖို့ဖို့တရရှင်တွေကပန်ကြားခဲ့တာဖြစ်ပါတယ်။